တကြံတန်ချက်ဆိုတာကျမတို့မြန်မာနိုင်ငံမှာရှေးပြင်းနေလက်ထက်ကလေးကရှိကြတယ်လို့မှတ်သားပူပါတယ်။လူလူရဲ့ရင်ထဲမှာတနှစ်တာပတ်လုံးခံစားနေရတာတွေကိုအနုပညာရှင်တွေကအနုပညာအဖြစ်ဖန်တီးပြီးတကြံရဲ့အတွင်းမှာအုပ်ချုပ်သူတွေကိုသိစေတာမို့အုပ်ချုပ်သူတွေအနေနဲ့လည်းပြည်သူတွေတကယ်ခံစားနေရတာဘာတွေလဲဆိုတာသိရပြီးပြုပြင်သင့်တာပြုပြင်အရေးယူသင့်တာအရေးယူနိုင်တာမို့တန်ချက်ဟာအနုပညာလည်းဖြစ်တယ်လို့အုပ်ချုပ်ရေးကိုတက်မှတ်ပေးတဲ့ရန်ရာတစ်ခုအဖြစ်နှစ်ပေါင်းများစွာရှိခဲ့ပါတယ်။ခေတ်တွေပြောင်းလာတဲ့အခါခေတ်ဆက်ဆက်လူမှုခန်းစားမှုကိုဖော်ထုတ်ခဲ့တဲ့တကြံတန်ချက်အနုပညာရှင်တွေဟာတန်ချက်ကိုအနုပညာလက်နက်အဖြစ်အသုံးချပြီးအုပ်ချုပ်ရေးကိုတက်မှတ်ပေးဖို့အုပ်ချုပ်သူတွေကိုဘာတွေလိုအပ်နေတယ်လဲဘာတွေပြုပြင်သင့်တယ်လဲဆိုတာသတင်းပေးဖို့အားထုတ်ခဲ့ကြတာကြီးပါပဲ။လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကမောင်မောင်ဆိုလီထီယုရှိဆိုတဲ့အမည်နဲ့တကြံတန်ချက်အဖွဲ့တည်ထောင်ခဲ့တဲ့အနုပညာရှင်ဒါရိုက်တာကန်ဝင်းမောင်ဝိုင်းရဲ့သားဖြစ်သူကိုဒီအုပ်ကာကတန်ချက်ရဲ့အရေးပါမှုကိုအခုလိုပြောပြပါတယ
်။ကိုဝိသဏီတို့เนี่ยကျွန်တော်တို့မြန်မာပြည်မှာဟိုဘယင်လက်ထက်တုန်းကတည်းကတကြံဆိုတာလွန်လွန်လပ်လပ်ကိုယ်ဝင်နေနေဝေဖန်ထောက်ဆဆရာရှိတာတွေကိုပြောခွင့်ဆိုခွင့်ပေါ့နော်။ကိုတို့မြန်မာရှိခဲ့တဲ့အစင်လာပါဘလောက်တိရေးပါလဲဆိုတော့နေ့လုံးပေါ်မှာဒီတစ်ချိန်မဲဟောဒီအခိုက်အတန့်လေးကိုပဲကျွန်တော်တို့နော်လွန်လပ်လပ်ပြောခွင့်ဆိုခွင့်ရခဲ့တာပေါ့နော်။အခုအဲ့လွန်လပ်ရတဲ့ပြောခွင့်ဆိုခွင့်လေးတောင်မှဒီရင်ဖြစ်ကာလမှာသိပြီးတော့ရှင်နေဟာကြောရှူမဖြစ်ဘူးဆိုတော့အခုလို့ဒီပြည်ပင်ဒါစီချင်းခန်းလျရတဲ့ဆိုရရဒီကြကြံတန်ချက်ရဲ့အရေးပါမှုကမှန်းလို့ရပါတယ်အဲ့ဒီဘောလောက်ဒီနိုင်ငံရေးဟိုဘာမအီးမေးလ်ပြနေတဲ့ကိစ္စတွေကိုပေါ့နော်အဲ့အထူးသဖြင့်အဲ့ဒီကိစ္စတွေကိုကျွန်တော်တို့ကအတိပေးတင်တာလေးတွေဟောတိုက်ခိုက်နေဘက်ကနော်ဒါမှမဟုတ်အချို့ဘက်ကဒီတိုက်ခိုက်နေပုံမှာထားတဲ့သဘောထားဆိုတာမျိုးတွေကျွန်တော်တို့ဒီတိုက်ခိုက်နေဘက်ကလည်းကျွန်တော်တို့ဟိုရှိသင့်ရှိရထားတဲ့ထားတဲ့နော်အမြင်လေးအဲ့ဒီလိုအကြောင်းအရာမျိုးတွေပေါ့အဲ့ဒါတွေကိုကျွန်တော်ကထဲထဲဝင်ဝင်ဝေဖန်ထောက်ပြသိနေထားတဲ့သဘောပါအဲ့ဒီနှစ်တာကလည်းကုန်ပါပါလေခင်ဗျာ
လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းများများအတွင်းမှာတော့အဲ့ဒီပြုပြင်ရေးလက်နက်ကိုအုပ်ချုပ်သူတွေကသူတို့ကိုတိုက်ခိုက်ရေးလက်နက်အဖြစ်သဘောထားခဲ့ကြပါတယ်အာဃာတအခြေခံပြီးနားထောင်ခဲ့တဲ့အတွက်ပုတ်ခတ်တယ်လို့ခံစားကြပါတယ်တန်ချက်ပညာရှင်တွေကိုတိုင်းပြည်ရဲ့အရှုပ်တွေအပုပ်တွေကိုဖော်သူတွေအဖြစ်ရှုမြင်ပြီးတန်ချက်ထိုးခွင်ကိုနှစ်ပေါင်းများစွာပြည်ပင်ခဲ့ပါတယ်ဒီမိုကရေစီတိုင်းပြည်ထူထောင်မယ်ဆိုတဲ့ကြွေးကြော်တဲ့နဲ့လမ်းစာလျှောက်ပြီးတဲ့နောက်2012ခုနှစ်မှာတော့တကြံတန်ချက်တွေကိုပြန်လည်ခွင့်ပြုလာပါတယ်။ဒါပေမဲ့အပြည့်အဝခွင့်ပြုတာမျိုးတော့မဟုတ်ပါဘူး။တကြံတန်ချက်စီစဉ်ရေးကော်မတီဆိုတာကိုဖွဲ့စည်းပြီးစာသားတွေကိုဖြတ်တောက်စီစစ်တာမျိုးရှိခဲ့ပါတယ်။အပြာရဲ့အနီးဆိုတဲ့နာမည်နဲ့ထင်ရှားတဲ့တန်ချက်အဖွဲ့ကိုဦးဆောင်သူကဗျာဆရာခန့်မင်းထက်ကတော့ဖခင်ဖြစ်သူကဗျာဆရာမောင်စိန်နေနဲ့အတူပူးပေါင်းရေးတဲ့တန်ချက်ကိုဖြတ်တောက်ခံရတာတချင်းစာသားသာကြံမာတော့တယ်တဲ့။ဒါပေမဲ့သူကတော့သူ့အမှုပညာကိုအဖြတ်အတောက်ခံမှာမဟုတ်ဘူးလို့ပြောပါတယ
်။ဟိုဘာမှမကြံတော့သူချင်းမကြံတော့ကျွန်တော်တန်ရာကိုဖြတ်တာ။အဓိကကတော့ចောင်းသားအရေးပေါ်မှာဖြတ်တောက်လိုက်တာဟိုကျွန်တော်ဖြတ်တောက်မနေကျွန်တော်လည်းဒီဒီတိုင်းမဲ့တိုင်သွားမှာပဲ။ကျွန်တော်မဖြုတ်ပြီးနိုင်ဘူးသူတို့။ကျွန်တော် action ကြီးပါရပါတော့ဖြစ်နိုင်ကြပါဘူး။ဒီဆိုင်မှုအစင်းသင်းပါပဲကျွန်တော်ကတော့ဒီသဘောဆောင်တဲ့ဝေဖန်မှုမျိုးဆိုရင်သူတို့အုပ်ချုပ်ရေးပိုင်းမှာအင်းနဲ့ဒီမိုကရေစီကိုလမ်းကြောင်းပေါ်သွားနေတဲ့အစိုးရတည်းရင်ဆိုရင်သူတို့ဖွင့်ပေးနိုင်ရမှာပေါ့အခုကဒီမိုကရေစီအစိုးရလို့တာနာမည်ခံထားတာလေဒီမီးတစ်မိနစ်ကြီးဟိုလုံပုံကိုင်းပုံတွေကဒီမိုကရေစီကိုအူးမတည်တဲ့အတွက်ကျွန်တော်ကတော့ဒီမိုကရေစီဆိုရလို့ကျွန်တော်မယုံကြည်ဘူးမယုံကြည်ရတဲ့အတွက်ကျွန်တော်ဒီတန်ချက်တွေကိုအများကြီးထည့်တိုင်တယ်
တာရုပါဗျာဆိုတဲ့တကြံတန်ချက်အဖွဲ့ကိုဦးဆောင်သူတူဖြစ်တဲ့အနုပညာရှင်မောင်မြတ်တာကတော့ဒီနှစ်အတွက်သူတို့ရဲ့အနုပညာအဖွဲ့ဖျော်ဖြေမှာဖြစ်ပေမဲ့တန်ချက်အစ်စ်တော့မစီစဉ်ထားဘူးလို့ပြောပါတယ်
မန္တတရားနေပြီးတော့ဟာဆရာတန်ကြာလေးတော့ထိုးပြပါဦးများပါ냐ဆိုရင်ကိုကုသူဆိုခဲ့တဲ့တန်ချက်ဒီလီဝဆိုခဲ့တဲ့တန်ချက်ကျွန်တော်ဆိုခဲ့တဲ့တန်ချက်အဲ့ဒါလေးတွေကတိုင်းပြုတ်ပြူဖြစ်မှာခါလေးတွေကိုကျွန်တော်တို့အပြောသဘောမျိုးဆိုပြ
ကွမြတာတို့တည်ဆုံမဲ့တခြင်းတွေဟာတန်ချက်တွေနီးတူပြုပြင်ရေးအတွက်ရည်ရွယ်ပြီးတော့လူတွေကိုလမ်းဆန်းစေဖို့ဖြစ်ပါတယ်လို့ကျွန်မကိုအခုလိုနမူနာတည်ဆုံပြခဲ့ပါတယ
်နိုင်ငံတော်ကိုတင်ပြကြဖို့တည်စစ်ချီတန်တွေဖန်တန်ွေကိုအလွဲသုံးသောဝါလို့နေသူတွေသူတို့ကိုကိုကိုမဖက်ဖို့ပြောပြခြင်းပါတည်းတရားခွင်သဘောထားလို့လျှက်တစ်ပြည့်ပြောမလို့မျက်စိကိုဖွင့်နားကိုရှိမျက်မြင်သည့်သက်သင်ရှိမြင်သာတွေအကုန်လုံးပြောလို့လေပြောကြပြောကြပြောကျင်တာအကုန်ပြောပါစိတ်ချစိတ်ချနောက်ွယ်မှငါရှိတာကိုဖြစ်ကိုပဲခံတရားလုံးလုံးနဲ့ဆယ်ကိုဖြစ်ကိုပဲခံတရားလုံးလုံးနဲ့ဆယ်မဟုတ်တာတွေလူတွေလို့ရင်အဝီစီကလေးရောက်မှမလွဲအမှန်ဟေ
းဒီကနေ့ဟာမြမရွေးရမဟာတကြံအကျိုးနေတာရှိသေးတာမို့ပြိသက်တွေအနေနဲ့နောက်ထပ်စိတ်ဝင်စားလမ်းဆန်းပွဲရတကြံတန်ချက်လေးတွေတချင်းလေးတွေကိုတကြံတွင်လုံးကြားကြရအောင်မှဖြစ်ပါတယ်ကိုစားရင်ဖွင့်ပေးတဲ့တန်ချက်တွေကြောင့် ပြည်သူတွေလက်ရှင်ပေါ်လမ်းဆန်းအပန်းဖြေပြီးတာဝန်ရှိသူတွေလည်းပြုပြင်ရမယ့်ကိစ္စလေးတွေကိုတတိထားမိတဲ့ကောင်းကျိုးတွေရလာပါစေလို့မျှော်လင့်မိပါတယ်ရှင်။